လစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကသူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်နဲ့ဆက်ဆံရေးကိုဖျက်ဆီးဖို့အရွယ်ချတယ်လို့ပြောကြားပြီးရပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှနဲ့ပစိဖိတ်ဒေသရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆဲဟာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပါတယ်သမ္မတဒူတာတေရဲ့အငင်းပွားစရာပြောဆိုမှုတွေ၊ကြေညာချက်တွေနဲ့ဖိလစ်ပိုင်ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးမရေရာတဲ့လက်တွေ့အခြေအနေတွေကအမေရိကန်နိုင်ငံတည်းမဟုတ်ပဲတချို့နိုင်ငံတွေကိုလည်းအံ့ဩတုန်လှုပ်စေခဲ့တယ်ဆိုတာကိုဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပါဖက်တိုယာဆေးကိုတနင်္လာနေ့တုန်းကသူပြောခဲ့တဲ့အကြောင်းဒန်နီယယ်ရဆဲကပြောပါတယ်။စနေနေ့ကတော့မစ္စတာဒူတာတေကသူတရုတ်နိုင်ငံခီးစဉ်တွင်ပြောခဲ့တဲ့စကားကိုပြန်ပြင်ပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဆက်လက်ထိန်းသွားရေးဟာဖိလစ်ပိုင်နိုင်ငံအချို့အတွက်အကောင်းဆုံးဖြစ်တာကြောင့်အမေရိကန်နဲ့ဆက်ဆံရေးကိုအမှန်တကယ်ဖြတ်တောက်မှာမဟုတ်ပါဘူးလို့ပြင်ပြီးပြောပါရယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့သူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာဆုံးဖြတ်ချက်တွေကိုအမေရိကန်ရဲ့လွှမ်းမိုးမှုမပါဘဲလွတ်လပ်စွာလုံဆောင်သွားမှာဖြစ်တယ်လို့လည်းမစ္စတာဒူတာတေကပြောပါရယ်။ဒူတာတေရဲ့လက်ထက်မှာဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့အကြားကျင်းပတဲ့ဆက်ဆံရေးရောကြအောင်ဆောင်ရွက်တာကိုကြိုဆိုပေမဲ့တစ်ဖက်မှာလည်းဒီတရုတ်နဲ့ဆက်ဆံရေးပြည်လည်ဖို့အတွက်ဖိလစ်ပိုင်နဲ့အမေရိကန်အကြားဆက်ဆံရေးကိုအထိခိုက်ခံတာမျိုးတော့မလုပ်ဆောင်သင့်ဘူးလို့မစ္စတာရဆဲကပြောပါရရှင်။